21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကို RF ရဲ့21အာမန်စီစဉ်ကနေပြန်ဆက်ပြီး
ဒီမှာမြန်မာရုပ်ရှင်နိုင်ငံကောင်းရင်သူက
စပန်နိုင်ငံကိုရင်းကြအောင်ညီညွတ်အောင်တိုးတက်ဖွံ့ဖြိုးအောင်လှုပ်ဆောင်တဲ့နေရာမှာအမှုပညာဖန်တီးရှင်ဖန်တီးမှုများကလည်းရှိနေတဲ့မိမွေးတဲ့ဆောင်းအားကိုအကျိုးရှိရှိဘယ်လိုအသုံးချနိုင်လဲဆိုတာစဉ်းစားကြည့်ပါဘာကြောင့်လဲဆိုတော့ရုပ်ရှင်များကပေးတဲ့ဩဇာမှာလူအများရဲ့စိတ်နှလုံးကိုအများကြီးလောဖို့နိုင်ပါတယ
် soft power လို့ခေါ်တဲ့အမှုပညာသမားတွေရဲ့စွမ်းအားတွေကိုအသုံးချပြီးတော့တိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာပါဝင်ကြစေလိုကြောင်းဒီ2018ခုနှစ်အကယ်ဒမီစုပေပွဲအခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောသွားခဲ့တာပါရုပ်ရှင်လောကသားတွေဟာပြည်သူတွေပေါ်ဩဇာလွှမ်းမိုးမှုလည်းရှိသလိုလူငယ်အနာဂတ်မျိုးဆက်တွေအတွက်အတူယူစရာလိုလည်းမမပါဘူးဒါပေမဲ့လက်ရှိမြန်မာရုပ်ရှင်လောကကတော့အတော်လေးဝေဖန်ခံရပါတယ်ရန်ကုန်အခြေစိုက်လူခွင့်ရေးလှုပ်ရှားတဲ့လူမှုသဟသာတာဖော်ဆောင်ရေးအဖွဲ့နဲ့မြမယဉ်ကျေးမှုတုသေသနလုပ်ငန်းအဖွဲ့ MCRS တို့ပူးပေါင်းပြီးတော့ဩဂတ်လတုန်းကထုတ်ပြန်လိုက်တဲ့စီရင်ခံစာမှာမြမရုပ်ရှင်နဲ့ဗီဒီယိုဇက်လန်နေထဲမှာမတန်ဆွမ်းတွေလိန်အင်္ဂါကွဲပြားသူတွေလူနည်းစုတိုင်းရင်းသားတွေကိုခွဲခြားဆက်ဆံတဲ့လှောင်ပြောင်တဲ့ထိလွယ်ရှလွယ်ဇက်ကွက်တွေပါဝင်နေတာကိုထောက်ပြထားပါတယ်2018ခုနှစ်နဲ့2019ခုနှစ်တွေတုန်းကရုံတင်ပြသခဲ့တဲ့မြမရုပ်ရှင်ဇက်က200ကျော်ထဲကဇက်က30နီးပါးကိုလေ့လာပြီးတော့အစီရင်ခံစာထုတ်ပြန်ခဲ့တာပါအစီရင်ခံစာကထောက်ပြထားသလိုခွဲခြားဆက်ဆံမှုတွေကိုဒီကနေ့ခေတ်ရုပ်ရှင်ကားတွေထဲမှာပို့တွေ့လာရတယ်လို့ရုပ်ရှင်မင်းသားအကယ်ဒမီကျော်သူကပြောပါတယ
်အခုတော့ပိုင်းနဲ့ပို့များလာပေါ့ကိုယ်ဒီဒီစိတ်ကားပေါ်မှာအများကြီးထားပြတဲ့ညမှာအမားယုံတွေမှာမှုတွေဒိဋ္ဌိနဲ့ဂုဏ်ကွာရင်ဒါကျွန်တော်ငယ်တော့ကျတော့မကောင်းဘူးပေါ့အဲတော့ဒါမျိုးတော့ကျွန်တော်ဒီထားဖို့တော့ကျွန်တော်ရည်ချက်ထားတ
ယ်မြမရုပ်ရှင်တွေအရင်ကနဲ့မတူပေါ့ပြက်ပြက်ဖြစ်လာရတာဟာမဆလာခက်ကစပြီးတော့စစ်ဆိုရအုပ်ချုပ်တဲ့ခက်တလျှောက်လုံးမှာစင်စာပိတ်ခံရတာတွေကနေစတယ်လို့ဆိုပါတယ
်အဲဒီတော့ကျွန်တော်တင်ကြမှုရေးဖိတ်ဆိုမှုရေးရှိတယ်နောက်စစ်ဆိုရလက်ထက်ကြတော့ပုံစုရောဒါမျိုးတွေကရိုက်ခွင့်မရအောင်ရိုက်ခွင့်မရတဲ့အတွက်ဘာဒီရိုက်ခွင့်ပေးလိုက်တဲ့သူဟာသာသာဒီဒါဒီသဘောပေါ်ဒီကာမျိုးတွေဒါဒီခွင့်ပြုလိုက်ခွင့်ပြုလိုက်တော့ဒါရှိတဲ့သူတွေကလည်းအကုန်လုံးပြည်သူတွေကလည်းသိညင်နေတဲ့ဒီမှာပြည်သူကြီးပြားမောပြားလေးဆိုတော့ပြင်းပြည့်တဲ့သူတွေဒါတွေကအဲလိုကားတွေကအောင်မြင်မှုတွေရလာတာပေါ့
တုံကျင်းမုံကျင်းသီးခံပါလို့အမည်ပေးထားတဲ့အဲ့ဒီအစီရင်ခံစာမှာရုပ်ရှင်ဇက်ကတွေထဲတိုင်းသားလူမျိုးတွေခွဲခြားဆက်ဆံနေရတဲ့အကြောင်းကိုဇက်ကနာမည်တွေနဲ့တကွာထောက်ပြထားတာပါအောင်ပတင်းအင်ဘရောင်ဆိုတဲ့2012ခုနှစ်ကထုတ်တဲ့ဟာသဗီဒီယိုဇက်ကမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာပျောက်ကွယ်လူနေပါဖြစ်တဲ့ကယန်းလူမျိုးတွေရဲ့ခြေကွင်းပတ်ဒလေကိုလောင်ပြောင်ပြက်လုံထုတ်ရိုက်ကူထားတာကိုထင်သာမြင်သာတွေ့နိုင်ပါတယ်ဒါကိုကယန်းပါတီနဲ့ကယန်းဒေသခံတွေကန့်ကွက်ခဲ့တာကြောင့်ရုပ်ရှင်ထုတ်လုပ်ရင်းနဲ့ရုပ်ရှင်စီရင်တာဝန်ရှိသူတွေကပြည်သူသိအောင်ပြန်တောင်းပန်ခဲ့ရပါတယ်။အစီရင်ခံစာမှာထောက်ပြထားသလိုမြမရုပ်ရှင်နေထဲမှာလူမျိုးရေးခွဲခြားမှုတွေဘာသာရေးပြိပခတွေကိုဥတီစေတဲ့ဇက်လန်ဇက်ကွက်တွေပြောဆိုချက်တွေပါဝင်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့လက်ရှိရုပ်ရှင်စီရင်တာဝန်ရှိသူတချို့ကို RFA ကဆက်သွယ်ခဲ့ပေမဲ့အကြောင်းမပြတ်ပါဘူး။ရုပ်ရှင်ဒါရိုက်တာအကယ်ဒမီဝင်းဖေကတော့မြမရုပ်ရှင်နေထဲမှာခွဲခြားဆက်ဆံတာတွေနဲ့ပေါ်ပြပြဟာသားစရုပ်တွေပါလာရတဲ့အကြောင်းရင်းနှစ်ချက်ကိုထောက်ပြပါတယ်
။ဟိုအုံနောက်တည်းရဲ့အရေးတွေးညံ့နေပေါ်တာဒုသုဒ္ဒညံ့နေပညာရေးချင်းညံ့ဒါပထမအချက်။နောက်တစ်ချက်ကပါလို့ဆိုတော့ဤပညာတအားတိုးတက်တဲ့အခါကျတော့ဒီရုပ်ရှင်ရိုက်ကူးတဲ့ဇယိတ်ဇကငွေကြေးကုန်ကြမှုအများကြီးသက်သာပြီးတော့လောကကံရတာတွေတိတ်လွယ်တယ်ဘလောက်လွယ်နေဆိုခင်ဗျမြင်တဲ့အတိုင်းပဲအခုပုံးနဲ့လည်းရိုက်လို့ရတယ်ကဲအဲ့တော့ဖိုတိုပဲတဲ့တွေကိုလုံးမယ်ဆိုတော့လုံးချင်တဲ့စိတ်ဖြစ်သွားတယ
်ဒီလိုရုပ်ရှင်ဇက်ကတွေထဲကနေအတူယူမှားပြီးခွဲခြားဆက်ဆံတက်တဲ့လူချင်းချင်းလေးစားမှုနည်းတဲ့လူပတ်ဝန်းကျင်ဖြစ်လာနိုင်တယ်လို့ဝေဖန်တဲ့နေကအခုနောက်ပိုင်းမှာပိုကျကျလောင်လောင်ကြားလာရတာပါဓာရီကိုဘလို့ပြင်နိုင်ပါ့မလဲပရိသတ်လက်ခံမှုအတော်လေးရထားတဲ့ပြည်တော်ပြန်ဒါရိုက်တာခရစ်စတီနာခီကတော့သူရဲ့အတွေ့အမြင်တွေကိုအွန်လိုင်းဆွေးနွေးပွဲတစ်ခုမှာအခုလိုဆွေးနွေးခဲ့တာ
ပါဒီလိုကိစ္စတွေရဲ့အများဆုံးရဲ့ဥတီရာကောင်းဖို့ဆိုလို့ရှိရင်ပထမဆုံး basic လို့ခေါ်တဲ့လူတိုင်းရဲ့ အသက်5နှစ်လောက်ထဲကចောင်းစားတက်ထဲကចောင်းကတော့သင်ကြားပေးရမယ့်အရာတွေဖြစ်ပါတယ်ကိုနဲ့ gender မတူတဲ့လူတယောက်ကိုနှိမ့်ချလိုက်တယ်ပြောဆိုလိုက်တယ်ဆိုဆရာသမားကဒီလိုမျိုးဆိုအဲ့ဒီဟာတွေနဲ့ပတ်သက်တဲ့ပုံတိုးပတ်စာတွေတယောက်နဲ့တယောက်မတူညီမှုတွေကအတူတူနေလို့ရတယ်လူမျိုးသားတွေကဘလို့နေလို့ရတယ်ဒါတွေကအားလုံးက education နဲ့ပဲသက်ဆိုင်တယ်လို့ကျွန်တော်မြင်ပါတယ
်မြန်မာရုပ်ရှင်လောကဟာအရေးအသွေးရောအရေးအတွက်ပါတိတိတတကြဆင်းနေတာပါဒီလိုအခြေအနေမှာမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုရေးပုံစံတွေကလည်းအရင်နဲ့မတူဘဲတိတိတသားပြောင်းလဲလာနေပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အတူလူ့ခွင့်ရေးဆိုင်ရာလိုလားဖော်ထုတ်မှုတွေနဲ့တန်းတူညီမျှရေးဆိုတဲ့တောင်းဆိုလှုပ်ရှားမှုတွေကလည်းနိုင်ငံအနှံ့ပြားမှာထင်ထင်ရှားရှားရှိလာနေပါတယ်။ဒီလိုပြောင်းလဲလာတဲ့မြန်မာလူ့အဖွဲ့အစည်းနဲ့အတူလိုက်လျောညီထွေတဲ့ရုပ်ရှင်ဗီဒီယိုဖန်တီးမှုတွေပေါ်ပေါက်လာရေးကိုလူငယ်တွေကလိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။